ရန်ပြည်နယ်မိုးပြဲမြို့ပေါ်မှာမနေ့ကအောက်တိုဘာ24ရက်နေ့မှာလက်နက်ကြီးကြီးကြားခဲ့လို့အမျိုးသမီးတူနဲ့ကလေးငယ်2ယောက်အပါအဝင်5ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကမိုးပြဲမြို့နားမှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မိုးပြဲမြို့ဘက်ကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့မြို့ပြဲမြို့ကနေကပြောပါတယ်။အခုလိုတိုက်ခိုက်နေတဲ့အတွက်တစ်မျိုးလုံးနှိပါအိုးအိမ်ပြစ်ထွက်ပြေးနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးပါမယ်ခင်ဗျာ။
ကယားပြည်နယ်မိုးပြဲမြို့စီကားတရက်ကွက်ကိုမနေ့အောက်တိုဘာလ24ရက်တနင်္ဂနွေနေ့ကလက်လက်ကြီးကြီးတွေကြာရောက်ခဲ့တဲ့အတွက်အသက်44နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။ဒါအပြင်အသက်9နှစ်နဲ့13နှစ်အရွယ်ကလေးငယ်2ဦးအပါအဝင်ပြည်သူ5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မိုးပြဲမြို့ကတဦးကပြောပါတယ်။မိုးပြဲမြို့ရဲ့အပြင်ဘက်မှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးအဖွဲ့တွေကဝိုင်းဝန်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမိုးပြဲမြို့နဲ့နှစ်မိုင်လောက်ဝေးတဲ့ခမရ၄နှစ်နှစ်တရင်ကမိုးပြဲမြို့ရဲ့လူနေရပ်ကွက်တွေပေါ်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်တာဖြစ်လို့တဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။အဖြစ်ဆက်လက်လူတယောက်ရှိတယ်အသက်၄၄မှ၃၀လောက်ပါ။နောက်ပိုင်းမှာအဒီပါတန်ရရတဲ့လူကတော့900လောက်တော့ရှိတယ်။အဲကလေးဒီကိုလေးပြပါမယ်ဆက်တောင်းပြပါမယ်အဲ့လိုမျိုးရှိရတယ်။
လက်နက်ကြီးကြီးတွေကြာရောက်ခဲ့လို့လူထိခိုက်သေးဆုံးရတယ်လို့နေအိမ်တချို့လည်းပျက်စီးခဲ့ရပါတယ်ဒီအခြေအနေကြောင့်မိုးပြဲတစ်မျိုးလုံးနီးပါးအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့ကိုယ်တိုင်တင်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေကအခုလိုပြောပြပါတယ်
မိုးပြဲကတစ်မျိုးလုံးနီးပါးချောင်နေကြတာပေါ့ဒီနိစရာပါကရဲဖောက်အုံတွေမှာပေါ့နော်ဆက်ကြောင်းတွေရှိမယ်ပေါ်တာဖုန်ကြီးကြောင်းတွေမှာရှိမယ်နောက်ချွာလက်ဆွဲမှာလက်ခွင်းပြင်မှာသဲသူထားတာလဲလုံခဲ့တဲ့လကလေးကပြင်ဆင်ထားတာရှိတာအဲ့ဒါမနစ်ညပြုတ်ခနဲ့ချီတော့လူတွေမှာရောက်ကုန်ကြတာပေါ့နော်တတော်လေးကိုချောင်နေကြတာပေါ့နော်မနစ်ညချီတော့စီရဲ့ရန်တံပိသမှုဝဒီလူနေအိမ်နဲ့တတော်ရှိတယ်နောက်ပြီးဒီသူသားတွေလည်းတတော်လေးတန်ရာရနေကြတာပေါ့နော
်ခုလိုမိုးပြဲမြို့ပေါ်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုမဖြစ်ခင်အောက်တိုဘာလ24ရက်နေ့မနေ့အစောပိုင်းတုန်းကလွိုက်ကော်မြို့ဖဲခုံမြို့ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပြဲပြည်သူ့ကာကွယ်ရေးတပ် MBPDF နဲ့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF တရင်သုံးတို့ပူးပေါင်းပြီးတော့မိုးပြဲမြို့နာမှာဂျားဖြတ်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်စစ်တပ်ကားတွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်း MBPDF ကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်
ဖဲခုံ PDA ကိုတိုက်မယ်ဆိုတဲ့အနေအထားမျိုးနဲ့သူတို့ကရှစ်တက်လာတော့ကျွန်တော်တို့ဒီမိုးပြဲ PDA ကနေကြားဖြတ်တိုက်တော့ဗောနော်တော်တော်များနိုင်တယ်ဒီဟာတန်ရရတဲ့လူပေါ်တာနောက်နှစ်စီးပေါ့အရှိတစီးကဒီဂူးနဲ့တွားတော့မပြစ်လိုက်ဘူးမပြစ်လိုက်ဆိုပြည်သူကားဖြစ်မှာဆိုလို့
စစ်ကားနှစ်စီးကိုအနီးကပ်ပစ်ခတ်တိုက်ခတ်ရမှာတော့စစ်သားတချို့တေဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့လည်းသူကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA ဘက်ကအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကယားပြည်နယ်တွေကမြို့နယ်တော်တော်များများမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲကမကြာခဏဖြစ်နေတာပါ။ဒါပေမဲ့မိုးပြဲမြို့နယ်ဘက်မှာတော့ဂျွန်လကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကလေးကအခြေအနေတွေကတည်ငြိမ်ခဲ့ပြီးတော့မနေ့ကမှတိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါ။မိုးပြဲမြို့နယ်နဲ့ -20 လောက်ဝေးတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ပေါ်မှာလည်းဒီကနေ့မှာတော့လက်နက်ငယ်ပစ်ခတ်တန်းတွေကြားရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်တိုက်ပွဲဖြစ်လာရင်စစ်ကောင်စီဘက်ကလက်နက်ကြီးတွေသုံးပြီးတော့လူနေအိမ်တွေဘက်ကိုပစ်ခတ်တာမျိုးတွေလုပ်တာကြောင့်စိုးရိမ်တယ်လို့လည်းသူတို့ကပြောပါတယ်။ကယားပြည်နယ်တွေကဒီမော့ဆိုးမြို့နယ်မာနေပလောရက်ကွက်ထဲမှာလည်းဒီနေ့တိုက်ပွဲမရှိဘဲနဲ့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တလုံးပျက်စီးပြီးတော့မပေါက်ကွဲသေးတဲ့လက်နက်ကြီးတွေကြားခဲ့တယ်လို့ဒီမော့ဆိုးပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်။ကယားပြည်နယ်တစ်ခုလုံးမှာတော့စစ်ကောင်စီတပ်တွေဘက်ကအင်အားတိုးချဲ့ပြီးတော့လှုပ်ရှားနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကယားပြည်နယ်ထဲမှာတော့လွိုက်ကော်မိုးပြဲဒီမော့ဆိုဖရူဆိုဘောလခဲစားတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။